ကင်းညမြို့သားတွတ်တက်ရေးပါတီ KNPP တက်ကတပ်ဖွဲ့ဝင်၄ဦးတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအမှန်တရားပေါ်ပေါက်စေရေးအစိုးရနဲ့တမတော်ဘက်ကတာဝန်ယူတာဝန်ခံဖို့ KNPP ကတိုက်တွန်းတယ်လို့ပွင့်လင်းမြင်သာပြီးမျှတတဲ့တရားစီရင်မှုရဖို့တမတော်ကာကွယ်ရေးဦးစီးချုပ်စီကိုစာရေးသားပေးဖို့တောင်းဆိုမယ်လို့ KNPP ဘဟုကော်မတီဝင်တူကပြောဆိုလိုက်ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးနှစ်ဖက်အဖွဲ့အစည်းဘက်ကစနစ်တကျအဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ကိုလည်းကရင်နီအရက်ဖက်အဖွဲ့အစည်းတွေဘက်ကတောင်းဆိုပါတယ်။ဒီအကြောင်းပြည်စုံကိုဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်။
ပြီးခဲ့တဲ့ဒီဇင်ဘာလ19ရက်နေ့ကကယားပြည်နယ်လိုက်ကော်မြို့နယ်ပါလောင်ကျေးရွာနယ်ဒေါ်တခြားကျေးရွာအကြား9မိုင်စခန်းမှာမိုးဇေဝါနဲ့တရားမဝင်တည်ဆောင်လာခြင်းတွေကိုပုံမှန်စစ်ဆေးတဲ့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP ရဲ့ယာယီဂိတ်မှာနေတဲ့စခန်းတွေကနေရိတ်ခါပို့ပြီးပြန်လာတဲ့အစိုးရစစ်တပ်ဘက်ကစစ်ကားတွေကိုစစ်ဆေးခဲ့ပါတယ်ပြီးတော့ဒီဇင်ဘာလ20ရက်နေ့မနက်ပိုင်းမှာတော့အဲ့ဒီစစ်ဆေးခဲ့တဲ့ KNPP ရဲ့ယာယီတပ်စခန်းကိုစစ်တပ်ဘက်ကဝင်ရောက်စီးနင်းပြီးတော့ KNPP တပ်သား၄ဦးကိုတပ်ဖြတ်ခဲ့တယ်လို့သူတို့နဲ့သူဖန်စီခံရတဲ့အရက်သားတူဟာလည်းတောက်ဆုံနေစေပဲလို့ဖြစ်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးကရင်ပြည်မျိုးသားတိုးတက်ရေးပါတီ KNPP ရဲ့ဗဟိုကော်မတီဝင်ခူးညီးရယ်က VOA မြန်မာပိုင်းကိုပြောပါတယ်
။စစ်ကတော့19ရက်နေ့ညနေပိုင်း4နာရီဆက်လာပါတော့။အဲမှာဟိုဒီနေ့စတဲ့တပ်ပေါ်ကစစ်ကားတွေဒီရခပိုးတဲ့စစ်ကားတွေကနေပြလာတော့သူတို့ပြည်နယ်တွေပြလာတဲ့အောက်မှာသိပေါ်အပေါ်မှာဒီချေချောင်းနဲ့ဝါတော့ဝါတော့ဒီပုတ်ကြည့်ရမှပြလာတာလို့တရားရတယ်ဒီကျွန်တော်တို့ရေဘော်ရအမှားလဲသူနေနေကြဆိုတော့ကမွေးရှိဝါဆောချာဘူးတို့တရားမူတိတိဆာတို့တေဆော်တဲ့ဟာသူတို့ရှိရှိဟိုရဖာရခိုင်လို့သူတို့လောက်တာရှိတယ်မဲ့ဝါတာဂိဒီပါနဲ့တရားဝေလောက်တာမရှိဘူးရာကြီးတဲလေးတဲ့သူလောက်ပြီးတော့မှသူနေပြီးတော့မှတိတိတေလာတယ်တရားမူတိတိတေလာတယ်သူတို့တစ်ခါခါရှိရှိတာရှိတယ်ပေါ့သူတို့ဒီခုတိရှင်တေလာတယ်အဲ့လိုသူတို့မင်းများပြီးတော့မှထားလဲမှထားပါဘူးတယ်လူပဲလဲပါတယ်သူတို့အဲ့ဒါဒါနဲ့ဒါကအဲ့ဒါဖိတ်ခမသမျိုးခါရရလားမချင်းချပြလားမသိဘူးအဲ့ဒါတို့တော့ဒီရဲ့နဲ့အစိုးရမပြလားဝိုင်းပြီးတော့မှကျွန်တော်တို့ရဲ့ဘော်တို့သူရိုက်တာပြီးတော့မှမိကြည့်ရဲ့ဆက်လိုက်ပြီးရဲ့နဲ့သူတာပြင်းပြကားတာလူမဆဘူးပေါ့ဒီအဖြစ်ချင်းမျိုးကဒီကိုချက်လေးလိုညက်လေးလိုသူစားလို့လိုတယ်လို့ဟိုလည်းလို့ဆိုပေလို့တဲ့အဖြစ်မျိုးဖြစ်တယ်လို့ကျွန်တော်တို့အဲ့လိုခါရပေါ့ဆေးမကောင်းပေါ့
ကယင်းဒီမျိုးသားတိုးတက်ရေးပါတီ KNPP ဟာအစိုးရနဲ့ပြည်ထောင်စုအဆင့်ပြည်နယ်အဆင့်အပြည့်ခန့်ရဲစဲရေးသဘောတူညီချက်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့လည်းဖြစ်ပါတယ်။အခုလို KNPP တပ်သား၄ဦးတပ်ခန့်ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တမတော်သတင်းမှန်ထုတ်ပြန်ရေးပြန်ကြားရေးအဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အခုလိုမျိုးဒီတပ်သား၄ဦးအသက်ပြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမှန်တရားပေါ်ပေါက်နိုင်ရေးပွင့်လင်းမြင်သားတဲ့တရားရေးစီရင်မှုနဲ့ဖော်ထုတ်ပေးဖို့တပ်မတော်ကာကွယ်ဦးစီးချုပ်စီကိုစာရေးသားတောင်းဆိုသွားမယ်လို့ KNPP ဗဟိုကော်မတီဝင်ခုနှစ်ကပြောပါတယ
်ကျွန်တော်တို့ကစာရေးပြင်မယ်နောက်ပြီးတော့မှဒီစာရှိလေးပွဲလုပ်မယ်ဒီဆရာတော်ကိုရှိတဲ့သူတွေဥမာပြင်နေဆိုရလဲပါမယ်စစ်သားလဲပါမယ်ဥမာစစ်သားဆိုတာဒီတော်တော်ကြီးတာချူလို့ဘာလို့လဲမျိုးကျွန်တော်တို့ဖြည့်ဖြည့်ပေးမှုအတူရောက်လာမယ်အဲ့ဒါသူဒီကိစ္စကျွန်တော်တို့တည်ဖို့ရှိပါသေးတယ
်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့နှစ်ဦးနှစ်ဖက်ကိုယ်စားလှယ်တွေပါဝင်တဲ့ပူရဲစုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးတော့ကျူးလွန်တဲ့သူတွေကိုထိုက်တင်တဲ့ပြစ်ဒဏ်တွေချမှတ်ပေးဖို့နောက်နေ့နောက်ဆုံးရှုံးခဲ့ရသူတွေကိုတာဝန်ယူမှုတာဝန်ခံမှုပေးဖို့အတွက်ကိုလည်းကရင်ပြည်အရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုတဲ့အကြောင်းကြားပြည်နယ်လိုက်ကော်မြို့နယ်နောင်ရကရင်းနှီးပညာအထောက်အကူဖွဲ့ဒါရိုက်တာကိုကျော်ထက်အောင်ကတောင်းဆိုပါတယ
်ကျွန်တော်တို့ကတော့ဒီဖြစ်စဉ်ကိုစနစ်တကျစုံစမ်းစစ်ဆေးမှုတွေကိုလုပ်ပြီးရှင်းပါတယ်ဗျဒီနှစ်ဖက်တာဝန်ရှိသူတွေအနေနဲ့ဒင်းစာရှင်းလင်းပွဲတွေပြုလုပ်ပေးဖို့ရဲ့ဒီအပေါ်မှာကိုစစ်ကြဆုံးစမ်းစစ်ဆေးမှုအဖွဲ့တွေဖွဲ့စည်းပြီးတော့မှကိုတကယ်ကျွလွန်တဲ့သူတွေကိုတရားရုံးတင်နိုင်တဲ့အဆင့်အထိကိုစစ်ဆေးပြီးတော့မှလောက်ကင်ဆောင်ရွက်စီလိုတဲ့စိတ်တွေရှိပါတယ်ပြီးရင်တော့တစ်ခါနှစ်နာသွားတဲ့ဒီ KNPP တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေအပေါ်မှာလည်းထိုက်တဲ့နဲ့တော်ဝင်မှုတော်ဝင်ခံမှုလေးတွေကိုတော့လုံဆောင်ပေးစီရှင်ပါတယ်ခင်ဗျာ။နောင်လာတူမဖြစ်ပေါ်အောင်ကိုလည်းကာကွယ်ပေးဖို့နဲ့နှစ်ဖက်သဘောတူထားတဲ့စာချုပ်တွေကိုလေးစားလိုက်နာပြီးတော့လက်ရှိသွားနေတဲ့မြန်ဆိုင်ရေးဖြစ်စဉ်အပေါ်မှာလည်းမထိခိုက်အောင်ကိုစီစဉ်ဆောင်ရွက်စီလိုပါတယ
်။ဖန်ကြီးခေါ်ဆောင်သွားတဲ့ရွာသားတို့ကလည်းပျောက်ဆုံးနေစေမို့တက်ဆိုင်ရာလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကနေမြေတည်ငြိမ်ရေးအလေးပေးဆောင်ရွက်ဖို့ကိုလည်းတောင်းဆိုတယ်လို့ကိုကျော်ထောင်ကပြောပါတယ
်။လက်ရှိဆိုရင်လည်းဖန်ကြီးခေါ်ဆောင်သွားတဲ့၅ဦးထဲမှာ၄ဦးရဲ့ရုပ်လောင်းကို ကြရဲအယိုးပလင်းကြီးတွေပဲပြန်ပြီးတယ်ဆိုတော့အနေထားမှာတူကတော့ကြောက်ဆုံးနေတယ်အရက်ဖက်ဖွဲ့စည်းတွေအနေနဲ့ပြည်သူလူထုရဲ့ဘဝလုံခြုံမှုကျွန်တော် Humanitarian Security အတွက်ကလည်းဒါမေကွန်ထုတ်เสียဖြစ်တယ်လို့လက်ရှိမျှော်လင့်နေတဲ့အနာဂတ် Federal Democracy ပြည်ထောင်စုတည်ဆောက်တဲ့နေရာမှာလိုအပ်ချက်တရအနေနဲ့တော့ကျွန်တော်တို့တွေးမြင်နေဆိုတာမျိုးပြောလို့ပါတယ
်ဗျ KMPP တပ်ဖွဲ့ဝင်တွေတပ်ဖြတ်ခံရတဲ့အတွက်ကြားပြည်နယ်လွိုက်ကော်မျိုးကပြည်နယ်အစိုးရဖွဲ့ယုံနဲ့လွှတ်တော်ရှေ့တွေမှာပြီးခဲ့တဲ့တောက်ကြနေကကြားပြည်နယ်ចောင်းသားတမကအဖွဲ့တွေပါဝင်တောင်သူလယ်သမားတမကခီနီပြည်နယ်လူငယ်များတမကကီနီမျိုးဆက်တဲ့လူငယ်တွေကစုယုံဆန္ဒပြခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲကီနီတောင်သူတွေလူငယ်တွေចောင်းသားတွေနဲ့အမျိုးသမီးအဖွဲ့တွေပါဝင်တဲ့ကီနီရက်ဖက်အဖွဲ့စီ15ဖွဲ့ကလည်းပူးတွဲကြေညာချက်ထုတ်ပြန်ပြီးတိုက်တွန်းပါတယ်ရှင်။